ကျမ၏ရာဆိုရင်မှုတွေရှိနေတဲ့ကြားမှာပဲပုပ်ဟမ်မနီဖရန်စစ်ဟာကက်သလစ်သာသနာရဲ့အချိန်အကြာဆုံးဝတ်ပြုစတောင်းပွဲတစ်ခုဖြစ်တဲ့စနေနေ့ညပိုင်းအစ္စတာဝတ်ပြုပွဲကိုနှစ်နာရီကျော်ကြာတက်ရောက်ကြီးမှုစတောင်းပေးခဲ့ပါတယ်။တတော်68နှစ်ရှိပြီဖြစ်တဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်ရဲ့အကြီးအကဲဟာအခုလပိုင်းတွေထဲကျမ၏ရုပ်ရော်လာမှုတွေစတိုက်ကြုံတွေ့နေရတာပါ။တောက်ကြနေ့ကလည်းရောမမြို့ကကော်လိုစီယံအမိုးပွင့်ဘဲဥပုံတရဆဲယုံကြီးထဲမှာကျင်းပတဲ့ခရစ်တော်ကားစင်တင်ခံရတဲ့နေ့Good Friday ဝတ်ပြုပွဲကိုနောက်ဆုံးမိနစ်ပိုင်းအလိုကျမှကျမရဲ့အကြောင်းပြချက်နဲ့မတည့်အောင်နိုင်ခဲ့ပါဘူး။စနေညမှာတော့ Vatican နန်းတော်တွေကအထင်ကြီး Saint Peter Basilica ကျောင်းတော်ကြီးမှာကျင်းပတဲ့ဝတ်ပြုပွဲကိုတည့်အောင်နိုင်ခဲ့ပေမဲ့သူ့အတန်ကတစ်ခါလေမှာတိမ့်သွားသလိုအသက်ရှူမွားလို့ဖြစ်နေတာကိုတွေ့မြင်ခဲ့ရပါတယ်။ဒါပေမဲ့ပုပ်ယိုဟန်မင်းကြီး Francis ဟာတမျက်နာကျော်ရှည်လျားတဲ့ကိုကျင့်သီလဆိုင်ရာတရားတော်အပါဝင်သူပြစ်စလာတဲ့တရားတွေကိုအဆုံးထိမွေးချနိုင်ခဲ့ပြီးပရိသတ်ကိုပြုံးပြီးလက်ဝေရန်ပြတာဘီတက်ကလထိုင်နဲ့ပြန်လည်ထွက်ခွာသွားခဲ့ပါတယ်။ပုံရမင်းကြီးဟာဒီနေ့တနင်္ဂနွေနေ့မှာတော့စိန့်ပီတာရှင်ပြင်ကဆူတောင်းပွဲကိုဘာစီလီကာကျောင်းတော်လေသာဆောင်ကတဆင့်တနင်္ဂနွေနှစ်ချိန်ချင်းမြင့်တဲ့ကောင်းချီးမင်္ဂလာနဲ့တဝန်လောက်ကိုဖတ်ကြားပြီးအစ္စတာပွဲတော်ကိုအဆုံးသတ်ဖို့စီစဉ်ထားပါတယ်။အစ္စတာပွဲတော်ဟာခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အရေးကြီးဘာသာရေးပွဲတော်တစ်ခုဖြစ်ပြီးအစ္စတာတနင်္ဂနွေနေ့မှာခရစ်တော်တပန်ပြန်ရှင်သန်ထမြောက်တော်မူတဲ့အထိမ့်မှယုံကြည်ကျင့်ပကြတာဖြစ်ပါတယ်ခင်ဗျာ။